နေပြည်တော်ကလွှတ်တော်အစအဦးတွေကိုအဝေးထိန်ဒရုန်းယာဉ်လွှတ်တင်တပ်ပုံရိုက်ဖို့စူးစမ်းခဲ့မှုနဲ့လက်တလောထောင်နှလား၆ခန်းထားတဲ့အလွတ်တန်းသတင်းထောက်ကိုအောင်နိုင်စုအပါအဝင်နိုင်ငံခြားသတင်းထောက်နှုတ်ဦးနဲ့ရင်မောင်းတို့ကိုတွင်းကုံထုတ်ကုံဥရင်းနဲ့တရားစွဲဆိုထားတာကိုလည်းတရားလိုဖက်ကရုပ်သိမ်းလိုက်ပါတယ်။ဒါအပြင်နိုင်ငံခြားသတင်းထောက်နှုတ်ဦးကိုလဝကဥပဒေနဲ့ပါတရားစွဲ ရင်လွတ်တင်ဓာတ်ပုံရိုက်ကူးဖို့ပြင်ဆင်မှုကြောင့်ဖမ်းဆီးခံထားရတဲ့အလွတ်သတင်းတော်ကိုအောင်နိုင်စုအပါအဝင်တူရကီအခြေစိုက် TRT သတင်းဌာနရဲ့နိုင်ငံခြားသတင်းတော်နှစ်ဦးနဲ့ရင်မောင်းတို့အပေါ်တရားစွဲဆိုထားတဲ့လက်ကျန်မှုတွေအားလုံးကိုရုပ်သိမ်းဖို့တရားလိုရီဘက်ကဒီကနေ့တရားရုံးမှာလာရောက်လျှောက်ထားခဲ့ကြပါတယ်။ဖမ်းဆီးခံရသူတွေရဲ့လုံဆောင်ချက်ဟာနိုင်ငံတော်ရဲ့လုံခြုံရေးကိုထိခိုက်စေမယ့်ရည်ရွယ်ချက်မရှိသလိုနိုင်ငံခြားသတင်းတော်နှစ်ဦးနဲ့ပတ်သက်လို့လည်းနိုင်ငံချစ်ကြည်ရေးကိုရှေ့ရှုပြီးတွင်းကုံထုတ်ကုံဥပဒေပုံမှန်ရှင်းတဲ့တရားစွဲဆိုထားမှုကိုရုပ်သိမ်းခွင့်ပြုဖို့တရားလိုဖြစ်သူနေပြည်တော်အမတ်၅စခန်းမှုရဲအုပ်ထွန်းထွန်းဝင်းကဒီကနေ့တရားခွင်မှာလျှောက်ထားတာဖြစ်တယ်လို့မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအသင်းကအကျိုးဆောင်ရှိနေကြီးဥက္ကင်မောင်စောကရှင်းပြပါဗျ။တ
ကယ်လို့ထုံထုံဝင်ရဲ့ထုံထုံဝင်ရနေပြီးတော့မှအဲတကယ်လို့လေးဦးအပေါ်မှာကျွန်တော်အမှုရုပ်သိမ်းခွင့်လာလျှောက်သွားပါတယ်ခင်ဗျ။နော်။အဲ့တော့အဲ့ဒါကဟိုကျွန်တော်နိုင်ငံမှာတော့ပြည်မှုဆိုင်ရာကျေနပ်ဥပဒေပုံမှန်494အရဝစ်ဒရောဝယ်လျှောက်ပြီးရုပ်သိမ်းခွင့်လျှောက်တယ်လို့ခေါ်ပါတယ်ခင်ဗျ။နော်။အဲ့တော့အဲ့ဒီကိုလျှောက်တဲ့အခါမှာသူတို့ကအထူးသဖြင့်အဲ့ဒီမှာပါတဲ့အချက်ကတော့ဗာလဲဆိုတော့နော်။ဟိုဒီကံလေးဦးပြုလုပ်မှုဒီနိုင်ငံတော်ဤလုံခြုံရေးကိုထိကြိုက်စေပြီးရကျမတွေ့ရှိရရလားခါအောင်နော်မလေးရှားနိုင်ငံပြည်မော့ချွာလင်းနှင့်စင်ကာပူနိုင်ငံသားလူဟုံမင်းတို့နှင့်ပတ်သက်၍နှစ်နိုင်ငံချစ်ကြည်ကိုရှေ့ရှုရလားခါအောင်နော်အမှုအားရုပ်သိမ်းခွင့်လျှောက်ထားရန်အချက်ကလည်းဖုံးပြညွှန်ကြားလာပါသဖြင့်ဆိုပြီးတော့မှအဲဒီရုပ်သိမ်းခွင့်ပြုဖို့လျှောက်တယ်ခဗျအဲ့တော့လျှောက်တော့တရားပြည်ရနေပြီးတော့မှတမှုရဲလျှောက်တာကနှစ်မှုရုံးကျင်တာနှစ်မှုကိုကတူရောညပါတယ်။တဝကမှုပုံမှန်ဆံလုံးပြတော့ပါလားဆိုတော့ဥတွင်းလုံးကတူတူရလို့လောက်တာကတော့ဥတွင်းကိုပုံမှန်ရှိပဲလောက်တာဖြစ်တဲ့အတွက်ကြောင့်ရောက်တာပါတဲ့။အဲ့ဒီမှုပဲရောက်တာ။တဝကမှုကိုလည်းတဝကရဲ့မြို့နယ်ဦးစီးမှုလာပါလိမ့်မယ်ဆိုပြီးတော့ပြောပါတယ်။အဲ့ဒါနဲ့တဝကမှုကိုလည်းကျွန်တော်ဆောက်ပါတယ်။ဆောက်တော့တဝကမြို့နယ်ဦးစီးမှုလည်းလာပြီးတင်သွားပါတယ်ဒီလိုပါပဲနော်။အမှုကိုလေအဲ့အညာညာလာနှစ်ယောက်အတွက်အမှုကိုလည်းရုပ်သိမ်းလို့ရောက်ပါပါတယ
်။မလေးရှားနိုင်ငံသားနဲ့စင်ကာပူနိုင်ငံသားနိုင်ငံခြားသတင်းတောင်တို့ကိုလာဝကဥပဒေပုံမှန်73တင်းနဲ့တရားစွဲဆိုထားမှုကိုလည်းမြို့နယ်လာဝကဒူဦးစီမှုကအမှုရုပ်သိမ်းခွင့်ကိုတရားရုံးမှာလာလျှောက်သွားတယ်လို့ဆိုပါတယ်။တရားလူရီရဲ့လျှောက်ထားချက်တွေအပေါ်ဒီဇင်ဘာ28ရက်နေ့ကျမှတရားရုံးကအပြစ်သက်ဆုံးဖြတ်ချက်အမိန့်ချမှာလည်းဖြစ်ပါတယ်။ဒီကနေ့မှာတော့လက်ကျန်အမှုနှစ်ခုကိုရုပ်သိမ်းဖို့တရားလူရီဘက်ကတရားရုံးမှာလျှောက်ထားခဲ့ကြပြီမယ်လေ။လွတ်တော်အဆောက်အုံတွေနားမှာဒရုန်းလွတ်တင်ဖို့ကြိုးစားမှုကြောင့်တရားစွဲဆိုခံထားရသူ၄ယောက်လုံးနိုဝင်ဘာ10ရက်နေ့ကလေကြောင်းပြန်တမ်းမှုဆိုင်ရာအဥပဒေနဲ့ထောင်ဒဏ်2လချမှတ်ခံထားရပါတယ်။တရားရုံးကအမိန့်ချပြီးသားထောင်ဒဏ်2လကိုတော့ဆက်လက်ကြခံရမယ့်သဘောဖြစ်ပြီးနိုင်ငံတော်အနေနဲ့ဒီအမှုကိုရုပ်သိမ်းစေချင်ရင်တော့ထောင်ပိုင်လျှော့ရက်နဲ့စောလွတ်ပေးလို့ရတယ်လို့ရှေ့နေကြီးဦးခင်မောင်စောကပြောပါတယ်
။အဲ့ဒါကတော့သူကအမိန့်မင်းကလည်းချပြီးသားဆိုတော့လေဒါရုပ်သိမ်းလို့လည်းပြရတော့လေ။အဲ့တော့အဲ့ဒီဟာကတော့သူကဟိုဆက်ကြခံရမှာပဲရုံးကလည်းဒီနေ့အဲ့လိုပဲပြောပါတယ်။ဒါပေမဲ့ဟိုကျွန်တော်တို့ကြော်လင်းလို့ရတာကတော့သူကဟိုနိုင်ငံတော်အပိုင်းငါကိုပဲဒီမှုဟိုနော်ဆိုသိမ်းမဲ့ဆက်စီခြင်းပဲဆိုလို့ရှိရင်ခေါင်ပိုင်ကြီးမှလွတ်ပိုင်လို့ရှိရဗျ။အဲ့ဒါမှဆိုခေါင်ပိုင်လျှော့ရဲဆိုလို့ရှိရင်နော်အဲ့ဒါအဲ့ဒီခေါင်ပိုင်လျှော့ရဲကိုပြေးမယ်ဆိုရင်နော်28ရက်နေမှာသူတို့နှာခေါင်းလောက်နိုင်တယ်ပေါ့ဗျာ။နော်သူပြန်တော့ပို့အောင်ညီမတွေပြန်ပို့ပို့ရဲ့အချိန်မှာခေါင်ပိုင်လျှော့ရင်လည်းခေါင်ပိုင်ကလည်းပဲညီမတွေခေါင်ပိုင်လည်းသူလျှော့လိုက်ဟိုဟာလို့မှဆွတ်ရမယ်ဆိုရင်နော်သူက28ရက်နေပြီးတော့ပေါ့နော်
သတင်းတော်ကိုအောင်နိုင်စုအပါအဝင်နိုင်ငံခြားသတင်းတော်နှစ်ဦးနဲ့ရင်မောင်းတို့အနေနဲ့ပြစ်ဒဏ်လျှော့ရမရှိပဲပြစ်ဒဏ်တက်တမ်းပြေမှပြန်လွတ်မယ်ဆိုရင်တော့ဇန်နဝါရီ6ရက်နေ့မှလွတ်ဖို့ရှိနေတာလည်းဖြစ်ပါရှင်